ပြင်းကကိုဗစ်လူနာတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုပါရောဂါကူးစက်မှုတွေရှိလာနေပြီးတခွဲတီပြူလူနာတွေနဲ့ထိတွေ့မှုရှိခဲ့လို့အသွားအလာကန့်သတ်ခံရတဲ့ဆရာဝန်တွေနဲ့တိုက်နယ်စီရင်တွေမှာရောဂါကာကွယ်ရေးအတွက်ပစ္စည်းလိုအပ်ချက်တွေရှိနေတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မနေ့ကည7နာရီထုတ်ပြန်ပြီးချိန်အထိဆိုကိုရိုနာဗိုင်းရပ်စ်ကိုဆက်ခံရသူ119ဦးအထိရှိထားပြီးအဲ့ဒီထဲက6ဦးဟာကျန်းမာရေးဝန်ထမ်းတွေပဲဖြစ်ပါတယ်။လူနာနံပါတ်118နဲ့119တို့ဟာပြည်မျိုးကပြည်သူစေယုံကြီးမှာတာဝန်ထမ်းဆောင်နေတဲ့သူနာပြုဆရာမတွေဖြစ်ပြီးလူနာနံပါတ်89နဲ့တဆင့်ကူးစက်ခံရတယ်လို့သိရပါဗျ။ကူးစက်ခံရတဲ့ဆရာမ2ဦးလုံးဟာအခုချိန်မှာပြည်စေယုံမှာပဲရှိနေပြီးသူတို့ရဲ့ကျန်းမာရေးအခြေအနေကောင်းမွန်တယ်လို့အဲ့ဒီစေယုံကဒုတိယစေယုံအုပ်ကြီးဒေါက်တာတီရာဆိုးကပြောပါဗျ။ကျန်းမာရေးဝန်ထမ်းတွေကိုပါဒီယောဂကူးစက်မှုတွေရှိလာတာကြောင့်ယောဂကာကွယ်ရေးဝတ်စုံ PPE နဲ့ပတ်သက်ပြီးစနစ်တကျဝတ်ဆင်ထားဖို့ကိုထပ်ခါတလဲလဲသတိပေးပြောဆိုပေးနေတယ်လို့ဒေါက်တာတီယာဆိုးကအခုလိုပြောပါတယ်
။ဟိုလူနာရေးလည်းရှိလာတယ်ဟိုဝန်ထမ်းတွေလည်းကူးစက်မှုတွေရှိလာတယ်ဆိုတော့ကျန်းမာရေးရောဆရာဝန်တွေကဒီဟာနဲ့ပတ်သက်ပြီးရောစနစ်တကျလုပ်ဖို့အတွက်အများတန်းပြောနေတာပေါ့နော်။အားလေးတော့လုပ်နေတယ်။အဓိကတော့တတိမလစ်ဖို့ပေါ့နော်။ PPE ကို face မဖြစ်ဖို့ပေါ့နော်။ခါလေးကိုကူးစက်မှတ်ပြီးတော့အားလည်းထပ်ခါအတူတူပြောပြနေတယ်ပေါ့နော်။
အခုလိုကိုဗစ် -19 ကပ်ရောဂါကိုကာကွယ်ကူတာနေရတဲ့ကာလမှာလူနာတွေနဲ့ထိတွေ့နေရတဲ့ဆရာဝန်တွေရဲ့ဒီရောဂါကူးစက်ခံရသူတွေရှိသလိုသီးခြားနေထိုင်မှုအတွက်အသွားအလာကန့်သတ်ခံရသူတွေလည်းရှိပါတယ်။လူနာနံပါတ်109နဲ့တင်ငန်းကျုံဖီဘာကလင်းနဲ့မှာကွန်တက်ဖြစ်ခဲ့တဲ့ဆရာဝန်တဦးကိုနေအိမ်မှာအသွားအလာကန့်သတ်ပြီးသီးခြားနေထိုင်မှုအတွက်ရမိုင်းနဲ့အာကစားဝန်ကြီးဌာနကညွှန်ကြားခဲ့ပါတယ်။အဲ့ဒီဆရာဝန်ဟာလူနာနဲ့ထိတွေ့ရမှာယောဂကာကွယ်ရေးဝတ်စုံ PPE ကိုသတ်မှတ်ထားတဲ့အစဉ်အတိုင်းဝတ်ဆင်ခဲ့ပေမဲ့ကျန်းမာရေးဝန်ထမ်းတွေကိုလေ့ကျင့်မပေးခင်ကာလမှာဖြစ်ခဲ့လို့ quarantine ဝင်ခံရတယ်လို့သိရပါဗျ။အသွားလာကန့်သတ်ပြီးနေအိမ်မှာတိကျနေထိုင်နေတဲ့ဒေါက်တာစေသူအောင်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျ။အ
ခုဆိုကျွန်တော်တို့ပြင်ဆင်လိုက်ရတယ်။ဒါစိတ်ရောကြောင့်ပြင်ဆင်လိုက်ရတယ်။အရင်ကျန်းမာရေးဆက်နေမှာလိမ့်ရတာမရှိသေးဘူး။သူတို့ကာပါလွတ်နိုင်နေတယ်။သူတို့အဲ့လိုကာပါလွတ်နိုင်နေလို့ပဲကျွန်တော်တို့သိချရအောင်ကြိုးငြိမ်းလို့မြင်တယ်။အဲ့တော့နောက်တစ်ချိန်ပေါ့နော်ဘာလို့လဲဆက်ပြီးနောက်တစ်လနှစ်လမှာအဲ့လိုမျိုးဆရာဝန်တွေမကြူခံခရရင်ဒါတော်တော်ကြီးအခြေအနေဆိုးရတဲ့အခါရောက်နေပြီဗျအဲ့လိုအခြေအနေမရောက်ပါသေးလို့ကျွန်တော်ဆုတောင်းပါတယ
်ကျူဝင်နေတဲ့ကာလပြည့်ရင်ကိုပိုင်စီရဲပြတ်ဖွင့်မှဖြစ်လို့ကျမရင်နဲ့အက္ခါဝင်ကြီးဌာနကအထွေထွေယောဂါကိုစေခံတွေမှာလူနာတွေကိုဘလို့ထားရှိပြီးဆရာဝန်ကိုယ်တိုင်ကလည်းလိုက်နာဆောင်ရွက်ဖို့လိုတဲ့အချက်လက်တွေကိုတိကျတဲ့လမ်းညွှန်ချက်ထုတ်ပေးစေချင်တယ်လို့ဒေါက်တာစေသူအောင်ကဆက်ပြောပါတယ်ကိုဗစ်ကိုတိုက်ထုတ်နေရတဲ့ကာလမှာလူနာတွေအနေနဲ့လိုအပ်တဲ့အချက်အလက်တွေကိုအတိအကျပြောပေးဖို့လိုပြီးဆရာဝန်တွေကလည်းယောဂကာကွယ်ရေးအတွက်ချမှတ်ထားတဲ့နည်းလမ်းတွေအတိုင်းဆောင်ရွက်မှသာဒီယောဂကူးစက်ခံရတာကာကွယ်နိုင်မယ်လို့ဒေါက်တာစေသူအောင်ကအကြံပေးထားပါတယ်
ကျွန်တော်အစ်မဆောင်ကြောင်နေလဲဆရာဝန်တွေကူးစက်တဲ့အကြောင်းအရာကလူနာတွေရှိကစစ်စစ်အပြည့်မရတာလေဖြစ်နေကြတယ်ဒီမှာကဒီလူနာတယောက်ဒီပုံမှန်အချိန်မှဆိုရင်လိုအပ်တဲ့အကောက်အစီအနေဒီချားတဲ့ဒီမှာဆိုရင်ကျွန်တော်ကကြည့်တယ်ကွာဒီမှာဒီမှာ content တွေရှိတယ်ဒီဖြားတာတွေရှိတယ်တခုခုဟောနော်ဒီ software တွေရှိတယ်ရှိတယ်ဆိုရင်ဒီလိုမျိုးမျိုးဆိုရင်တော်တော်ကဖြားကာပါလုံးပြီးကြည့်တယ်နောက်တစ်ခါကျရင် list တွေတွေရှိတာပေါ့နော်ဥပမာဒီနာ video တွေဆိုပြီးတော့ PPT ကိုချွေတာတဲ့ဆံလို့ရှိတယ်အဲ့လိုကြရင်မလို့အတယ်ကူရတွေရှိတာပေါ့ဗျာ
မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ဆိုဒီယောဂါကိုကုသထိန်းချုပ်ရမှာကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ပစ္စည်းကရိယာနဲ့ကုသရေးပိုင်းမှာလိုအပ်ချက်ရှိမှုတွေကမြို့ပြတွေထက်နေမျိုးတွေမှာပုံများတာကိုတွေ့ရပါတယ်ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ထောက်ပံ့မှုတွေအပြင်ပြည်မကအလှရှင်တွေစီကပါအကူအညီတောင်းခံနေရတဲ့အထူးရှိနေတာပါ။အေရဝတီတိုင်းကတိုင်းချောင်းမြို့နယ်မှာတော့ကိုဗစ်လူနာမရှိသေးပေမဲ့ပြည်ပကပြန်လာသူတွေကိုအသွာအလာကန့်သတ်ထားတာကြောင့်ဖြစ်လာခဲ့ရင်တန်တရားလူနာ6ဦးအတွက်တည်တံ့ထားရှိကုသပေးဖို့နေရာပြင်ဆင်ထားတယ်လို့သိရပါတယ်။မတိုင်းချောင်းပြည်သူစေယုံမှာဆရာဝန်တဦးနဲ့သူနာပြုဆရာမ10ဦးအပြင်အောက်ခြေဝန်ထမ်း9ဦးသာရှိပေမဲ့ဒါဟာတိုက်နယ်စေယုံတစ်ခုအတွက်အင်အားပြည့်တဲ့အနေအထားမှရှိတယ်လို့ဒေါက်တာနေဝင်းထွန်းကပြောပါတယ်။ဒါပေမဲ့အခုလိုယောဂရှိသူတွေနဲ့ထိတွေ့ခဲ့သူတွေကို quarantine ထားတဲ့အနေအထားမှအစားထိုးနိုင်မှုအတွက်သူနာပြုဆရာမနဲ့အောက်ခြေဝန်ထမ်းတွေကိုအဖွဲ့လိုက်ခွဲပြီးတာဝန်ထမ်းဆောင်မှုကြိုတင်ဆောင်ရွက်ထားပေမဲ့ဆရာဝန်တယောက်တည်းဖြစ်နေတဲ့အခြေအနေမှာတော့လိဟာမှုရှိနိုင်တယ်လို့သိရပါတယ်။အခုလိုကျန်းမာရေးဝန်ထမ်းအင်အားနဲ့ပစ္စည်းကရိယာလုံလောက်မှုမရှိသေးတဲ့အချိန်မှာပြည်သူတွေအနေနဲ့ချမှတ်ထားတဲ့လမ်းညွှန်ချက်တွေကိုအတိအကျလိုက်နာပေးဖို့ဒေါက်တာနေဝင်းထွန်းကတောင်းဆိုထားပါတယ်
။ဖြစ်လာရင်ကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေမှာပစ္စည်းပစ္စည်းရလည်းကျွန်တော်တို့မှလုံလောက်လောက်မရှိဘူး။လူအင်အားလည်းလုံလောက်လောက်မရှိဘူး။ဖြစ်လာရင်ကျွန်တော်တို့အခက်အခဲတွေအများအများဖြစ်ဖို့ရှိပါတယ်။အဲကြောင့်ပြည်သူလူထုကကိုယ့်အနေနဲ့မှကိုယ်နေပြီးတော့ကချမှတ်ထားတဲ့စီးကမ်းတွေလိုက်နာပေးစီစဉ်။အဲဒါလေးကိုဒီသက်ဆိုင်ရာလူကြီးတွေသိချင်ကြတယ်
မတိုင်းရောက်မြို့ပြည်သူစေယုံမှာကျန်းမာရေးဝန်ထမ်းတွေအတွက် N95 mask နဲ့သူတွေကအောက်ဆီဂျင်ဓာတ်ကိုတိုင်းတာတဲ့ဆက်လိုအပ်မှုရှိနေတယ်လို့သိရပါဗျ။ COVID လူနာတွေကယောဂပျောက်ကင်းသူ9ဦးထဲမှာစေယုံစင်ဝင်ရထားသူတွေကကျန်းမာရေးဝန်ထမ်းဖြစ်တဲ့လူနာနံပါတ်15လဲပါဝင်ပြီးဖြစ်ပါဗျ။ဒ ဒီကနေ့အစည်းအဝေးအရကမ္ဘာနိုင်ငံနဲ့နေပြည်တော်နှစ်ရာတစ်ဆယ်မှာလူပေါင်း30,000ကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂါကြောင့်သေဆုံးသူ13,000တောင်ကျော်ရှိခဲ့ပြီးယောဂါတတလာသူအရေအတွက်ဟာလည်း6-5တောင်ကျော်ရှိတာပြီးဖြစ်ပါတယ်။ဒီမှာစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။